ကိုင်းတိုင်းကျွန်းလှနဲ့ကောလင်းနယ်အဆက်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ23ရက်နေ့မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းကျေးရွာ30ထက်မနည်းကဒေသခံတွေထွက်ပြေးနေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းမှန်မြသစဉ်အောင်ပြောပြမှာဖြစ်ပါတယ်။
ဩဂုတ်လ25ရက်နေ့လေ3နာရီကျော်မှာကျွန်းလှမြို့နယ်နဲ့ကောလင်းမြို့အဆက်ကတဖန်းစိတ်နောက်မှာရှိတဲ့တဲပင်စိတ်ရွာရှိတိုက်ပင်စိတ်ရှမ်းကုန်းစိတ်ဖူးစတဲ့ကြေးရွာတွေကိုစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးနောက်တဲပင်စိတ်ကြေးရွာမှာစစ်ကောင်စီတပ်သားတွေတက်ဆွဲနေတယ်လို့ဒေသခံတူက VOA ကိုပြောပါတယ်
။တဲပင်စိတ်နားမှာသူတို့ပစ်ပြီးတော့မှသူတို့အဲ့နားလေးကိုအောင်ချမ်းသာရွာကဟိုဟာတွေကိုကဲ့ပြီးတော့မှတဲပင်စိတ်ကိုချတယ်လို့ပြောတယ်။စစ်ကြောင်းကိုလမ်းကြောင်းဆင်းတဲ့ပုံစံထင်ပါတယ်။အခုကရွာတွေကလူတွေလည်းပြေးကြသွားကြတယ်ဆိုတော့လေ
အခုလေကြောင်းကနေပစ်ခတ်ရတဲ့ကြေးရွာတွေအနီးမှာတိုက်ပွဲတွေဖြစ်ပွားတာမရှိဘဲရုတ်တရက်လာရောက်ပစ်ခတ်ပြီးတော့စစ်ကောင်စီတပ်သားတွေကိုရဟတ်ရင်နဲ့လာချသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ဒါကိုတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ကျွန်းလှမြို့နယ်ထဲမှာစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့နေပြည်တော်ရှင်းလင်းနာတွေလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စီအေးတင်းမာနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ကံဘလူးမြို့နယ်နဲ့ကောလင်းအဆက်အောင်ချမ်းသာကြီးရွာနာမှာတော့ဩဂုတ်လ23ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီမှာစစ်ဘေးရှောင်နေကြတဲ့ကောလင်းမြို့နယ်နောက်ချမ်းကျေးရွာတရွာကအမျိုးသမီးတဦးနဲ့ကလေးနှစ်ဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။၃၀လောက်တော့ကြားတယ်လို့ကြားတယ်။နောက်ဆုံးလေရင်နဲ့ဇက်ဖိုက်တာနဲ့၃ချီနောက်ပြီးတော့ကျွန်တော်တို့အပေါ်ကနေဟိုပင်းကနှစ်ခေါက်ကျွန်တော်တို့ကတော့ကိုကိုရောကိုပြန်ပြီးတော့စုပ်ပြေးခဲ့ရတာပါပေါ့နော်။ကျွန်တော်တို့ဘက်က၃ယောက်လောက်တော့ဒဏ်ရလို့ပြောမစိုးရင်ရဘူးကွနော်။အဲဒီတိုက်ပွဲပြီးတဲ့နောက်မှာကျွန်တော်တို့ဘက်ကဒီရည်ရွယ်ပေါ်တော့အကုန်လုံးချောင်ချနေရတော့သူတို့ကညာဘက်ကိုဂျက်ဖိုက်တာနဲ့ဒါဘုံးလာကျေးသေးတယ်။အဲမှာကျွန်တော်တို့ဒီသူကာမီ၃ယောက်သုံးသွားတာပေါ့နော်။ဘုံဘုံကြီးပြီးတော့
လက်ရှိကမ်ဘလူးကောလင်းကျွန်းလှနယ်တွေမှာစစ်ကောင်စီဘက်ကဇက်တိုက်ထိုးစစ်ဆင်နေတာကြောင့်အဲ့ဒီနယ်တွေအတွင်းကကြီးရွာတွေကဒေသခံတွေဟာအိုးရင်ဆွန့်ခွာတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။
တော်တော်များများဒီဆောင်နေရကိုယ့်အစီအစဉ်လည်းကိုနော်တချို့လည်းဆွတ်လွတ်တဲ့ရွာတွေစီကိုပြေးရတာရှိသေးတယ်နော်တချို့လည်းတောတိုက်တွေပါတယ်မှာတောင်သူလိုရင်းနဲ့အိမ်မှာတောတဲ့ပဲထိုးပြီးရှောင်ပုံးရတာရှိသေးတယ်မှာအကုန်လုံးကတော့တစ်ခါရောက်နေတယ်မှာကြိုက်ပွဲလာတော့မှရှောင်ပြေးရတာမှရှောင်ပြေးရတာမှသူတို့ဝင်လာပြီဆိုတော့ဒါတောတွေကဘွားကနေထွက်ပြီးတော့ဘောင်းနဲ့မောင်းနဲ့ပြစ်တာဆိုတော့အကုန်လုံးဟိုခြေလူပြေးရတာလူထားတော့အကုန်လူတာပဲဟာစီးဝါဘာမှရှိဘူးဒီကဲနော်အဲ့တော့ကျွန်တော်ရိတ်ကာဆိုတာကတော့လောလောဆယ်တော့မျှဝဉဏ်ကြီးတယ်လေနော်တရွာနဲ့တရွာဒီကိုဘက်ကလည်းရွာတရွာဝင်လိုက်ပြီဆိုရင်အပုံရှုတာကိုအဓိကစပရိုက်တွေဥစားပေးပြီးအပုံရှုဒီလက်စနစ်နဲ့သွားနေတာဆိုဘာမှမကျန်အောင်အဲ့တော့အရှုမကန်လေးတဲ့ရွာရိတ်ကာမျှဝစားပေါ့ဒီလိုပဲသွားနေရတယ်မှာ
စကိုင်းတိုင်းတွင်းမှာပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အတွက်ထိုးစစ်ဆင်တာလို့စစ်ကောင်စီဘက်ကအကြောင်းပြပြောဆိုခဲ့ပူးပါတယ်ဒေသခံတွေကလည်းနေမင်းရှင်းလင်းတဲ့စစ်စီရင်တွင်မှာသူတို့ကြေးရွာနေအိမ်တွေကိုစစ်တပ်ဘက်ကမီးရှို့ဖျက်ဆီးတာခံရတယ်ဆိုပြီးတော့ပြောဆိုနေကြပါတယ်ရှင်